မြန်မာနိုင်ငံဟာ2012ခုနှစ်ဇွန်လ29ရက်နေ့ကကလေးသူငယ်များအားစစ်မှုထမ်းခြင်းမှကာဝယ်တားဆီးရေးလုပ်ငန်းစီမံချက်ကိုကုလသမဂ္ဂရွေးမရောက်သေးတဲ့ကလေးသူငယ်များအားစစ်မှုထမ်းခြင်းမှကာဝယ်ထိန်းသိမ်းရေးကော်မတီ CTFMR နဲ့သဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒီနေ့အခမ်းအနားဟာ5ချိန်မြောက်ဖြစ်ပြီးကလေးစစ်သားအများဆုံးကိုမိဘတွေထံပြန်လည်အနှံ့တဲ့အခမ်းအနားလည်းဖြစ်ပါတယ်။ဒီတစ်ချိန်နဲ့ပါဆိုရင်တမတော်ကြီးကသက်18နှစ်မပြည့်သေးတဲ့ရွေးမရောက်သေးတဲ့ကလေးသူငယ်စစ်မှုထမ်း282ဦးကိုပြန်လွတ်ပေးခဲ့ပြီဖြစ်ပါတယ်ဒီနေ့အခမ်းအနားမှာကာကွယ်ရေးဦးစီးချုပ်ယုံဖက်ဖက်စီရေးချုပ်ဗိုလ်ချုပ်တန်းစိုးကတက်မတော်ဟာ CTFMR နဲ့2012ခုနှစ်ကလက်မှတ်မရေးထိုးမီကလေးစစ်သား598ဦးကိုပြန်လွတ်ပေးခဲ့ပြီဖြစ်တယ်လို့စီကံမလိုက်နာတဲ့အရာရှိတွေကိုရေးယူထားကြောင်းအခုလိုပြောပါဗျာ
296
ဦးဒီနေ့ပြန်လွတ်ပေးခဲ့တဲ့သူတွေကိုနိုင်ငံသားစီစီရေးကပြားတွေထုတ်ပေးခဲ့ပြီးသူတို့တွေအလောက်ကရရှိဒါမှမဟုတ်ကျောင်းပညာဆက်လက်တင်ကြားရေးအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ CTFMR တို့ပူးပေါင်းဆောင်ရွက်သွားမယ်လို့သိရပါတယ်ကုလသမဂ္ဂဌာနေကိုယ်စားလှယ်နဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုမစ္စတာရနန်ဒါလော့ဒက်ဆလီယန်ကမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ရွှေမရောက်သေးတဲ့ကလေးသူငယ်များစစ်မှုထမ်းခြင်းမှာကာဝယ်ထိန်းသိမ်းရေးလုပ်ငန်းစီမံချက်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလူမှုပညာပေးရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်နိုင်ခဲ့တယ်လို့ကလေးစစ်သားတွေပြန်လွတ်ပေးလာတာတွေကိုလည်းတွေးမြင်နေရတယ်လို့ဘာသာပြန်ကတစ်ဆင့်အခုလိုပြောပါတယ
် Now လုံခဲ့တဲ့18လကလေးကဒီလုပ်ငန်းစီမံချက်ကိုလက်မှတ်ရေးထိုးခဲ့ရဲ Now လူမှုပညာပေးလုပ်ငန်းတွေကိုလည်းတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့ရဲလုပ်ငန်းစီမံချက်နဲ့ပတ်သက်ပြီးရဲ့အခါကျတော့ဒီကလေးသူငယ်တွေဟိုပြန်လည်ပြီးတော့လွတ်ပေးရာတွေကိုလည်းပြုလုပ်ခဲ့ရာကိုလည်းတွေ့ရပါတယ်ဆက်လက်ပြီးရဲ့အခါကျတော့ရှာဖွေဖော်ထုတ်တဲ့လုပ်ငန်းတွေလည်းဆက်လက်ပြီးတော့လုပ်နေရဲဆိုတာနားလည်ရပါတယ်
ဒီနေ့စစ်မှုထမ်းဘဝကနေနှုတ်ထွက်ခွင့်ရတဲ့ကလေးစစ်သား96ယောက်ထဲမှာတက်ထဲမှာတနစ်ကနေ9နှစ်ကျော်အထိတာဝန်ထမ်းဆောင်ခဲ့ကြသူတွေပါဝင်ပါတယ်တာဝန်ကနေနှုတ်ထွက်ခွင့်ရတဲ့ကလေးစစ်သား2ဦးရဲ့မိခင်ဖြစ်သူပဲခူးတိုင်းဒိုင်ဦးမြို့နယ်ကဒေါ်မြမြဝင်းကအခုလိုမိမိရဲ့သားဖြစ်သူနဲ့အတူပြန်လည်နေထိုင်ခွင့်ရတဲ့အတွက်ဝမ်းသာကြောင်းတခြားကလေးမိဘတွေအနေနဲ့လည်းအရွယ်မရောက်သေးပဲကလေးငယ်တွေစစ်တပ်ထဲမဝင်ရေးအတွက်သတိပြုဖို့လိုကြောင်းပြောပါတယ်
ဘာတရားအနေနဲ့ဆိုတော့မိဘရင်ခွင်တော့နှွေးထုတာပြန်ပြီးတော့ပို့ပြီးတော့ဝန်တာတာပေါ့တိုင်းနဲ့လွန်ပေါ့နော်ရှေးအနာကကတော့ကလေးတွေအတွက်ပေါ့ဟိုရင်လိုပဲမိဘတရားအနေနဲ့စိုးတီကောင်းတီရတော့ဒါမိသားစုတရားအနေနဲ့တော့မျှဝေခံစားရမှာပေါ့မိဘတော့ဟိုကလေးလေးတွေအခုလိုနားမလဲပဲလို့တော့နောက်နောက်ဒီလိုမဖြစ်အောင်တော့ဒါတုံတင်ဆုံးမရမယ်တောင်းဝင်မိဘမှာရှိရလေ
ဆိုရကကုလသမဂ္ဂအဖွဲ့အစည်းတွေနဲ့သဘောတူညီချက်ရပြီးနောက်တနစ်ခွဲအတွင်အကောင့်ထွေဖော်ခဲ့ရမှာခုလိုတက်ထဲမှာရှိတဲ့ကလေးစစ်သားတွေအရွယ်မရောက်သေးသူတွေကိုမိဘတွေထံပြန်ပို့နိုင်တာဖြစ်ပါတယ်ဒီနေ့2014ခုနှစ်အတွင်းမှာလည်းတက်ထဲမှာအရွယ်မရောက်သေးသူတွေကိုအလားတူတက်ကနေနှုတ်ထွက်ခွင့်ပြုပြီးပြန်လည်အနှံ့နိုင်အောင်ဆက်လက်ဆောင်ရွက်သွားမယ်လို့လည်းသိရပါတယ်ခင်ဗျာ